ကချင်ပြည်နယ်တနိုင်းဒေသကတိုက်ပွဲတွေပြင်းထန်နေတဲ့နေရာမှာစစ်ကြောင်းထွက်ပြေးတင်းရှောင်နေသူတွေကိုနေရာပြန်လာဖို့မြန်မာစစ်တပ်ကအတင်းအဓမ္မပြန်ခေါ်နေတဲ့လုပ်ရဟာလူသားဒိုင်းတစ်ဖွဲ့အုံပြူလာမျိုးဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မှာမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်တိုက်ခိုက်လာတဲ့အခြေအနေတွေကိုဟန်တားနိုင်မှုအတွက်နိုင်ငံတကာရောက်ကချင်တိုင်းသားတွေဘာဒီဆောင်ရွက်နေကြတယ်လဲဆိုတာကိုမတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်နော်။
တနိုင်းမြို့နယ်အောင်လော့ကျွာအနီးမှာရှိနေတဲ့ KIA ကချင်လူမျိုးရေးတပ်မဟာနှင့်စခန်းကိုပြီးခဲ့တဲ့ဧပြီလ18ရက်နေ့ကမြန်မာတပ်မတော်ကနေအလုံးအင်းနဲ့ထိုးစစ်ဆင်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဘေးလွတ်ရာဒေသတွေစီစစ်ပေးဆောင်နေတဲ့အောင်လော့ကျွာကလူတွေပြန်လာကြဖို့မြန်မာစစ်တပ်ကတနိုင်းမြို့မှာစနေနေ့ကလော့စပီကာနဲ့အခုလိုကြေညာခဲ့ပါတယ်။ဒီ
ခုဆိုရင်အောင်လော့ဒေသရှိ KIA တပ်မတော်ကနေအားဖေဆာရှင်လင်းဤဖြစ်တဲ့ဖြစ်အကြောင်းမျိုးတို့ကြောင့်ပြည်ထောင်ချောင်းလို့ရှိသည်တရားရေးနှင့်ဆက်ဆက်ပတ်သက်မှုရှိသောအပြစ်နဲ့ရွာသူရွာသားများအားမိမိတို့နေအိမ်များတို့ရဲလေဝင်ရောက်နေထိုင်နိုင်ရေးအတွက်စံမော်နေတိုင်းမျိုးတဲ့အုပ်စိုးရေးအဖွဲ့များဘာသာရေးအဖွဲ့များဇနီးရတာသာမဒီလိုပြောဆိုဖြစ်ပါသည်
တိုက်ပွဲတွေထပ်ပြီးဖြစ်နိုင်သေးတဲ့နေရာတွေမှာလူတွေပြန်ပြီးနေထိုင်ဖို့အခုလိုမြန်မာစစ်တပ်ရဲ့ဖိအားပေးမှုဟာစစ်ရာဇဝတ်မှုမြောက်တဲ့လူသားဒိုင်းတစ်ဖွဲ့အတုံးချဖို့ဖြစ်လာနိုင်တယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOA ကိုပြောပါတယ်
။တမျိုးကြပဲစစ်စားကြည့်လိုက်တော့တကယ်ကိုသဘောထားကြီးတဲ့ပုံစံဖြစ်တာပေါ့နော်။စစ်တပ်ကနေပြီးတော့ဒါပေမဲ့နောက်တမျိုးကနေကြည့်လိုက်တော့ဒီလိုတိုက်ခိုက်တဲ့နေရာတွေစစ်ပွဲဖြစ်နိုင်တဲ့နေရာတွေမှာကြောက်ကြူရတာတော့အတင်းတမခေါ်ထားပြီးမှအတူတူနေတာဆိုတာဒီဟာစစ်အရာစုမြောက်ပါလေ။နောက်ဂျနီဗာကွန်ဗင်းရှင်းအရာရောမလုပ်တဲ့အရာပါ။လည်းလည်းမဲ့ပြည်သူတွေပေါ့နော်။လူသားတိုင်းလိုမျိုးချင်းနေတုံ့ပြုလိုမျိုးဖြစ်လာနိုင်တာပါ။
ဒါကြောင့်အခုလိုတိုင်းနာဒေတာတွင်မြန်မာစစ်တပ်ရဲ့အင်အားသုံးတိုက်ခိုက်မှုတွေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပုံမှန်သိရှိအောင်သူတို့ဆောင်ရွက်နေတဲ့အပြင်မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာစစ်ရာဇဝတ်မှုမြောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်နိုင်ဖို့အထူးကြိုးပမ်းနေကြောင်းကမ်ဆန်းကဆိုပါတယ
်။ကုလသမဂ္ဂရောဖြစ်တဲ့ဒီကျွန်းအမေရိကန်နိုင်ငံဆိုရင်အမေရိကန်အစိုးရကိုကျွန်တော်ကအခြေအနေတည်ပြီးဖြစ်ပေါ်နေတဲ့အကြောင်းအရာတွေကိုတင်ပြနေပါတယ်။ဌာနေကိုယ်စားရောအခုတော့စိုးရိမ်မှုအကြောင်းစိတ်မှန်ထုတ်တာကျွန်တော်တွေ့ရပါဘောနော်။တကယ်ကိုဖြစ်ပေါ်နေတဲ့အကြောင်းရင်းမှာတော့စစ်ရာဇဝတ်မှုမြောက်တဲ့ဟာများရှိတာပါဘောနော်။ဒီအရေးပတ်သက်မှာတော့နိုင်ငံတကာစစ်ခုံရုံးကိုတင်သွင်းဖို့ရောကျွန်တော်အစီအစဉ်ရှိပါတယ်။လုံနေသေးပါပဲ။တရားဥပဒေစိုးမိုးရဲဆိုတာနိုင်ငံကိုအုပ်ချုပ်နေတဲ့လူသားသားတွေအထူးစစ်တပ်တွေရောပါအားလုံးတရားဥပဒေစိုးမိုးမှုရှိရမယ်ပေါ့နော်။နိုင်ငံတော်အနေဖြင့်ဒီစစ်တပ်ကိုတရားဥပဒေစိုးမိုးမှုမလုပ်ပေးနိုင်ဘူးဆိုတော့ဒီစစ်တပ်ကိုရောကျွန်တော်နိုင်ငံတကာစစ်ခုံရုံးအထူးအရေးယူဖို့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ
်။ဒီအတော်တွင်နမ်တီးမြို့နယ်ကစုံဒေတာမှာရှိတဲ့ KIA တက်စကန်တစ်ခုကိုတောက်ကြာနေကမြမစစ်တပ်ကလက်နက်ကြီးတွေရဟတ်ရင်တွေနဲ့တိုက်ခိုက်ခဲ့တဲ့အပြင်မြေပြင်တိုက်ပွဲတွေဖြစ်ခဲ့သလို KIA ဌာနချုပ်လိုင်ဇာဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်း KIA တာဝန်ရှိသူတွေဘက်ကပြောပါတယ်။အခုလိုမြမစစ်တပ်ကအင်အားသုံးထိုးစစ်ဆင်တိုက်ခိုက်နေတဲ့အကြောင်းရင်းဟာတရုတ်နိုင်ငံဘက်မှ KIA နဲ့မြန်မာတပ်မတော်နှစ်ဖက်ကိုယ်စားလှယ်တွေနောက်ဆုံးတွေ့ဆုံချင်းကချင်တပ်တွေဆုတ်ခွာဖို့မြန်မာတပ်မတော်ဘက်ကပြောခဲ့ပေမယ့် KIA ဘက်ကလည်းသူတို့ရဲ့တရင်တွေနဲ့ဌာနချုပ်ကိုဖယ်ရှားပေးခဲ့ခြင်းမရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့ကမ်ဆန်းကပြောပါတယ်။ကချင်ပြည်နယ်မှာလက်နက်ကိုင်ပဋိပက္ခပြင်းထန်လာတဲ့အခြေအနေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လက်နက်ကိုင်ဖွဲ့တွေအနေနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုလိုက်နာကြဖို့ကုလသမဂ္ဂကပြီးခဲ့တဲ့တောက်ကြာနေ့ကတတိပေးပြောကြားခဲ့ပါတယ်ရှင်။